ပကိုးတိုင်းဝေါ်မြူနယ်ကနေထွက်လာတဲ့စစ်ကောင်စီရင်တန်း၃ချိန်တိုင်မိုင်းခွဲတိုက်ခိုက်ခံရတဲ့အခြေအနေသတင်းမတင်ဆက်ခင်မှာတော့အရင်ဆုံးစကိုင်းတိုင်းဝက်လက်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။ စကိုင်းတိုင်းဝက်လက်မြို့နယ်ကကြေးရွာတွေကိုမေလ9ရက်နေ့ကတည်းကစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းခဲ့ပါတယ်။ဒီလိုနယ်မြေရှင်းလင်းနေတဲ့အချိန်မှာပဲစစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာထိတွေ့တိုက်ပွဲဖြစ်ပွားပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကသုံးဦးကြာဆုံးပြီးတော့နှစ်ဦးပျောက်ဆုံးပါတယ်။စစ်ကောင်စီဘက်ကလည်းထိခိုက်ကြာဆုံးမှ
အရှိချာကြောင်မြောင်းမြို့နယ်တွေကနေဝင်လာပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့မှုတွေရှိခဲ့ကြတယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စစ်ကောင်စီတပ်တွေဟာကျေးရွာမီးရှို့ပြီးတဲ့နောက်ဒေသခံကာကွယ်ရေးတပ်တွေနဲ့ထိတိုက်တွေ့ခဲ့ကြတာလို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့နတ်တောင်နဂါးပြည်သူကာကွယ်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ်။
ကလမရွာကိုစပြီးတော့မိတင်လာ။အဲကလမရွာကိုစပြီးမိတင်တော့ကျွန်တော်တို့ကရှိတဲ့အင်အားနဲ့ကာကွယ်တယ်မိုင်းခွဲတယ်ဒီကောင်းနေရကြတယ်ဒါပေမဲ့လို့အင်အားထပ်ဖြည့်ပြီးတော့ရှေ့ဆက်တိုးနေကြ။ရှေ့ဆက်တိုးကျောင်းဦးကျောင်းရွာနဲ့ကလမနဲ့ကြားရတဲ့နေကျွန်တော်တို့ခြေချတဲ့လက်တောင်ကြီးပေါ်ကိုအပိုင်စီးပြီးတက်လာတယ်သူတို့က။အပိုင်စီးတက်လာတယ်တက်လာပြီးတော့နောက်ကျောင်းနောက်စစ်ကျောင်းခြံထားတဲ့စစ်ကျောင်းကနေကျောင်းထဲမှာကျောက်လို့ပုံနေတဲ့ရွာသားတွေကိုဖမ်းလာတယ်30လောက်အဲ့ဒါတွေကိုသူတို့ကလူသားတိုင်းနေနဲ့ကာပြီးတော့လက်ကောက်ကြကြီးရောက်တခါထက်ဝင်တယ်။ဝင်ပြီးတော့လက်ကောက်ကြကိုလည်းအဲ့နေ့တည်းထမပဲကလမနဲ့လက်ကောက်ကြမျိုးအလုံးပြကြအောင်မရှိရေကြ
။စစ်ကောင်စီတပ်တွေဟာမကြီးသုံးပင်ရွာမှာစကန်ချနေပြီးအဲ့ဒီရွာကနေရင်တချို့နဲ့အနည်းတဝိုက်ကကြေးရွာတွေကအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ထနောင်းတရွာခေါ်ထနောင်းကန်းရွာရှိဘက်ကတောဆက်မှာဖြစ်တဲ့မေလ9ရက်နေ့တိုက်ပွဲအတွင်းနတ်တောင်နဂါပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့မဟာမိတ်တွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက က3ဦးကြာဆုံးပြီး2ဦးပျောက်ဆုံးနေသလိုစစ်ကောင်စီတပ်တွေဘက ကလည်းအကြာဆုံးများတယ်လို့နတ်တောင်နဂါပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်တဦးက VOA ကိုအခုလိုပြောပါဗျာ။
ကျွန်တော်တို့နတ်တောင်နဂါအဖွဲ့နဲ့လာပြီးကူညီကြတဲ့မဟာမိတ်ညီကိုတွေနဲ့တိုက်ပွဲဖြစ်ကြရောကိုလူက3ယောက်ကျသွားပြီးတော့2ယောက်ကတော့ပျောက်နေတယ်သူတို့စီလိမ့်သွားတာလားဒီလိုချက်ရှူတာလားတော့မပြောတတ်ဘူးညာကိုတိတော့မတွေ့သေးဘူးသူတို့18ယောက်လောက်တော့ကျသွားတယ
်စစ်ကောင်စီတပ်တွေဟာကျေးရွာနေအိမ်တချို့ကိုမီးရှို့ဖျက်ဆီးတာရှိသလိုတိုက်ပွဲကြောင့်အနီးအနားကျေးရွာတွေကရွာသား2000ကျော်လောက်ထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်ကျေးရွာသားတချို့ဖမ်းဆီးခံကြရတယ်လို့လည်းနတ်တောင်နဂါပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်တူကပြောပါတယ
်ပထမဝင်ဝင်ချင်းတုန်းကလွတ်လိုက်မဲ့ဒီမျိုးကြောင်းတဲ့နဲ့တက်တိန်နဲ့30ကိုလည်းဖမ်းထားတယ်နောက်ထပ်တကားနေနေရှင်းလင်းဆိုပြီးတော့ကြောက်သူကယောက်ျားပြန်တုံးပြီးတော့ဟိုနန်းလူကြောင်နဲ့ကတ်လိုက်ဒီနန်းလူကြောင်နဲ့ကတ်လိုက်တဲ့မိလာတဲ့တော်တဲ့တဲကတိန်ရင်းနဲ့မိသားစုတွေကိုဖမ်းယောက်ျားသားတွေကိုသူတို့ရှေ့ကိုမိုင်းနေချပြပြီးတော့ PDF တွေပါဆိုတဲ့ပုံစံမျိုးနဲ့လှုပ်တက်ပုံတွေရိုက်အဲ့လိုလိုလှုပ်နေကြတယ်ဗျ
လက်တလုံးမှာစကိုင်းတိုင်းအတွင်ပြင်းထန်တဲ့အပူချိန်နဲ့ရာသီဥတုဆိုးဝါးမှုတွေကြောင့်စစ်ပြေးဒုက္ခတွေကြားဖြားနာတာတွေဝမ်းပြက်ဝမ်းလျှော်တာတွေဖြစ်ပြီးဆေးဝါးနဲ့ရိတ်ခါလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်
။ရှိတယ်ဝမ်းပြက်ဝမ်းလျှော်လည်းရှိတယ်ကြား။နောက်ပြီးချောင်းလို့လည်းဖြစ်ကြတယ်။တချို့ဆိုရင်တော်ရဲမှာဒီတိုင်းကတ်နေရင်းနဲ့ပုံမလေးဆန်ဒီသုံးဝါးတွေရှိတယ်ကြား
။မြန်မာနိုင်ငံတွင်ပဋိပက္ခတွေကြောင့်အိုးဖြစ်အိမ်ဖြစ်စစ်ပြေးဒုက္ခတွေအများအပြားရှိလာတာကြောင့်အာဆီယံအသင်းအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဆောင်ရွက်နေရမှာကနအူအဖြစ်တက်မှတ်နေမြေထဲမှာစကိုင်းတိုင်းဒေသလည်းပါဝင်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတာမို့ဘလို့ပုံစံမျိုးနဲ့ထိထိရောက်ရောက်ကူညီနိုင်မလဲဆိုတာတော့ရည်ရွယ်ရာမရှိသေးပါဘူး။စကိုင်းတိုင်းအတွင်းမုံရွာစကိုင်းရွှေဘုံနဲ့ကလေးမျိုးကလွဲလို့ကျန်တဲ့မြို့နယ်တိုင်းမှာစစ်ကောင်စီကအင်တာနက်ဆက်သွယ်မှုဖြတ်တောက်ထားသလိုဖုန်းဆက်သွယ်ရေးပါခက်ခဲနေကြရပါတယ်ရှင်။